မြန်မာနိုင်ငံတွင်းကတိုင်းဒေသကြီးတချို့မှာဒီသတင်းပတ်တွင်မိုးသီးထန်စွာဇက်တိုက်ရွာသွန်းတဲ့အတွက်နေအိမ်တွေနဲ့ကားလမ်းတွေမှာရေကြီးရေရှမ်းနေပါတယ်။ရေပေးထန်ကြောင့်လေယာဧကစိုက်ပျိုးမြေတွေလည်းနစ်မြုပ်ကုန်မှာကိုစိုးရိမ်မှုတွေရှိနေပါတယ်။မြန်မာနိုင်ငံတဝင်းမြင့်ရေကြီးပြီးစိုးရိမ်ကြီးမှတ်ကျော်လွန်လာနိုင်ခြေရှိတဲ့အတွက်လည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဩဂတ်စ်လဇန်ပိုင်းကနေစလို့ဒီသတင်းပတ်အတွင်းမြန်မာနိုင်ငံတဝန်းအေယာဝတီတိုင်းရန်ကုန်တိုင်းပဲခူးတိုင်းဘက်တွေမှာနေ့စဉ်ရက်ဆက်ဆိုသလိုမိုးအဆက်မပြတ်ရွာသွန်းတဲ့အတွက်မြေရေကြီးမှုတွေဖြစ်လာနေပါတယ်။မြေအနေပိုင်းဒေသတွေကလူနေအိမ်ခြေတွေရေနစ်မြုပ်မှုဖြစ်သလိုစိုက်ပျိုးမြေအေကတော်တော်များများလဲရေလွှမ်းမိုးမှုတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးဆက်တိုက်ရွာသွန်းတဲ့အတွက်အေယာဝတီတိုင်းလေးမျက်နှာဘက်မှာလည်းရိတ်သိမ်းခံပြီးစိုက်ပျိုးမြေတွေကိုရေလွှမ်းမိုးမှုတွေရှိနေတဲ့အတွက်လယ်သမားတွေစိုးရိမ်တဲ့အနေအထားကိုလယ်သမားကိုစိုးခိုင်ကပြောပြပါဗျ။အ
ေယာဝတီတိုင်းကလက်ရှိမိုးရေလောင်းတဲ့ကိုတော့လူနေအိမ်ကြီးဒုက္ခရောက်လောက်တဲ့အနေအထားမကြသေးဘူး။လယ်တွေကတော့နေညာတွေကတော့တချို့ဟာတွေမြုပ်ဆွပြုနေတယ်။တို့ဒီဘက်မှာဆိုတော့လေးရက်ဆက်တိုက်လောက်ကိုကျွန်တော်တို့နေရောညာရောရွာသွားတယ်။အားအားကြောင့်ကိုထိုးသွားပြောတာ။
ပဲခူးတိုင်းပြည်မျိုးဘက်မှာလည်းနေအိမ်တချို့ရေနှစ်မြုပ်သလိုရေမြောင်းတွေပိတ်ဆို့ပြီးရေမစင်းတဲ့အတွက်ကားလမ်းတွေပေါ်မှာရေလွှမ်းမိုးနေတဲ့အကြောင်းပဲခူးတိုင်းပြည်မျိုးကကိုစော်ထဝင်းကပြောပြပါတယ်
။မိုးကအခုတလောတော်တော်များပါတယ်။မနေ့ကတော့ဆိုတော်တော်ရွာဒီနေ့လည်းရွာပါတယ်တော်တော်ရွာတယ်ဒီနေ့လေ။ဟိုမိုးရွာလို့ရှိရင်တော့ဒီတန်ချောင်းလမ်းတို့ပါလို့မြုပ်တာပေါ့နော်။အဲရွှေလက်လက်ရက်ကွက်တို့ပါလို့ဆိုရင်မြုပ်တာပါပဲ။မိုးကကောင်းတော့လေ။အဲ့ဒီနေရာတွေဆိုရင်လူဒူးကောင်းကြော်ကြော်လောက်ကိုမြုပ်တယ်ရေကမရှိဘူးရေမြောင်းနေရာအကုန်ပိတ်နေတာ
ဟုတ်က
ဲ့တော်တော်များများပိတ်တယ်အဲ့ညင်းတဲ့နေရာလောက်ပဲနေနေအဆင်ပြေတယ်ကျန်တာဆိုရင်အဲ့လိုရေမြောင်းကမရှိဘူးပိတ်တယ်တချို့နေရာရေမြောင်းမရှိဘူ
းအေယာဝတီတိုင်းပန်းတော်ချောင်းလေးစုကျွန်းတော်စုဘက်ကလယ်သမားဦးမြင့်လွင်ကလည်းအခုရပိုင်းအတွင်းမှာမိုးတီးတီးထန်ထန်ရွာသွန်းတဲ့အတွက်လေယာမြေတော်တော်များများရေနစ်မြုပ်ကုန်တဲ့အကြောင်းပြောပါတယ
်ဒီရက်ထဲမှာတော့မိုးများတာဆိုရင်ရေနည်းနည်းများတော့မှားကန်တိုင်ပဲရှိသေးတယ်ကိုကြီးကတော့သူကမိုးကြီးများတော့လေရေရေနည်းနည်းများတယ်မှန်။ဟောမိုးရေကြီးကဆယ်ရက်လောက်တော့ရှိတယ်မိုးကများတော့ဒီရက်တည်းမိုးတအားတော်တော့ကိုကြီးကတော့မိုးများတော့လေသူကရေထွက်ပေါက်ကနဲတော့လေတော်တော်လေးရွာတယ်နေရောညောရွာတော့အဲ့တော့ဟိုကိုင်းသမားကြီးကတော့သူကျွန်တော်ရထားလမ်းပါညာကားလမ်းနေရလေဟိုသာချင်းမြောင်းကမနိုင်တော့လေရေအဲ့တော့မ
ှပဲခူးမြို့ပေါ်မှာလည်းမိုးတီးထန်စွာရွာသွန်းပြီးတော့မိုးမရက်ဘူးဆိုရင်တော့နေအိမ်နေရင်နစ်မြုပ်တဲ့အနေအထားဖြစ်လာနိုင်တယ်လို့ပဲခူးမြို့ကတူကဆိုပါတယ်အခုလိုမြန်မာနိုင်ငံတဝန်းမိုးများပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အပေါ်ဒေသခံပြည်သူတွေကစိုးရိမ်မှုတွေရှိနေချိန်မှာပဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကလည်းကြိုတင်ကာကွယ်မှုတွေပြုလုပ်နိုင်မှုမိုးလေဝသသတိပေးကြေညာချက်တွေကိုအရေးပေါ်ထုတ်လွှင့်ပေးနေတယ်လို့ဆိုပါတယ်စိုးရင်ရေမှတ်ကြော်လွန်နိုင်တဲ့မြေရေကြီးမှုတွေကိုအချိန်နဲ့တပြေးညီကြေညာပေးနေတယ်လို့မိုးရေချင်းမြင့်လာနေတဲ့အပေါ်မှာလည်းမိုးရေကြီးနိုင်တာတွေကိုသတိပေးနေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာဟင်ရင်နိုင်ဒရန်ကပြောပါတယ
်မိုးလေဝသနဲ့ဇလဗေဒဌာနအနေနဲ့ကတော့ဒီကျွန်တော်တို့မှာဗောမြေတိုင်းစခန်းရှိတဲ့နေရာတွေဟိုမှာအရာပရိမြစ်တခြားအချင်းသွင်းမြစ်တခြားနောက်ဒီတန်ဝင်စရောဖမ်းမှာပေါ့နော်စတေရှင်ရှိတဲ့နေရာ။နောက်ဒီရွှေကျင်ပဲခူးစသဖြင့်အဲ့ဒီမြစ်နဲ့အဲ့ဒီမြစ်တွေမှာကျမတို့ကဒီ case တက်ထားတဲ့ခါကျတော့ဒီ case ရဲ့သတင်းပေးဖို့ချက်ရပေါ့နော်။ကာကွယ်ရေးဘာညာကတော့ဒီကျမတို့ကတော့ဟိုဒီ warning provider ပေါ့နော်။ဒီကျမတို့ပေးတယ်နောက်ဒီတခြား evacuate လုပ်တာတို့နောက်တခြားပန့်ပိုးတာတို့ဘာလို့ကြတော့ဒီတဆိုင်ရတဆင်တဆင်အဲ့လိုမျိုးသွားတာပေါ့နော
်ကျွန်တော
်တို့အကြီးကဒီအားလေးဝါနေပေးတာပါနောက်ဒီနေ့ထုတ်တာဆိုရင်တော့ပေါ့ရွှေကျင်းမြစ်မှာလဲဒီနောက်ထပ်48နာရီအတွင်းမှာစုရိမ်မဲ့ဒီကြော်နိုင်နေဆိုတော့ကျွန်တော်တို့ပြန်ထုတ်ပါတယ်ရွှေကျင်းမြစ်မှာပေါ့ရွှေကျင်းမြစ်နောက်ဒီငတိုင်းချောင်းမှာလဲလက်ရှိမှာတော့ဒီစုရိမ်ရမှတ်ထက်မှာရှိပါတယ်ငတိုင်းချောင်းလက်ရှိမှာဒီအဲ့တုံးနေရာမှာတော့ရှိပါတယ်ဟုတ်ကဲ့
အေယာဝတီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအပြင်ရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းဘက်တွေမှာလည်းမိုးရေချိန်မြင့်တက်လာနိုင်တဲ့အတွက်မြေနေမိုင်းတွေရေနှိမ့်မြုပ်နိုင်တယ်လို့ရေလွှမ်းမိုးမှုတွေဖြစ်ပေါ်လာနိုင်တဲ့အတွက်လည်းရေဘေးဒုက္ခကြုံလာရနိုင်တဲ့ပြည်သူတွေရေဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့ကိုလည်းအာဏာပိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကကြိုတင်ပြင်ဆင်မှုတွေလှုံ့ဆော်နေပါတယ်ရှင်။